နယူးဇီလန်ဗလီပစ်ခတ်မှုဖြစ်ရာနေရာအနီးကိုရောက်ခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်ကခရစ်ကတ်အသင်းသားတွေမြို့တော်ဒါကာကိုမနစ်စနေနေ့ကပြန်ရောက်လာကြပါတယ်။တနက်ပစ်ခတ်မှုဖြစ်ခဲ့တဲ့ဗလီတွေဟာခရစ်ကတ်ကစားမဲ့ဟက်ဂလေးအိုဗယ်အားကစားရုံးကနေလမ်းလျှောက်သွားရင်10မိနစ်သာကြာပါတယ်။ဝှပြုတ်ဖို့ခရစ်ကတ်အားကစားသမားတွေဘတ်စ်ကားစီးပြီးတော့ဗလီအနီးကိုရောက်တဲ့အချိန်မှာပဲပစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါ။အားကစားရုံးမှာကြံနေတဲ့အသင်းသားတွေနဲ့မတွေ့ခင်အဲ့ဒီဗလီမှာအရင်ဆုံးဝှပြုတ်ဆူတောင်းမှုစီစဉ်ခဲ့တဲ့အတွက်အဲ့ဒီလိုရောက်သွားကြတာဖြစ်ပါတယ်။ပစ်ခတ်မှုဖြစ်နေတဲ့အချိန်မှာအားကစားသမားအလုံးဘတ်စ်ကားပေါ်မှာဝှက်နေခဲ့ကြတာပါ။အဲ့ဒီပစ်ခတ်မှုမှာလူပေါင်း49ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့ကြပါတယ်။ပစ်ခတ်မှုတွေပြီးသွားမှအားကစားသမားတွေဘတ်စ်ကားပေါ်ကဆင်းပြီးအားကစားရုံးကအဖို့လက်ခံမှာရဲတွေပြန်ခွင့်ပြုတဲ့အထိနေနေခဲ့ရတယ်လို့ Twitter မှာရေးပါတယ်။ပစ်ခတ်မှုဖြစ်ပြီး3နိုင်အကြာမှာတော့ဘင်္ဂလားဒေ့ရှ်ခရစ်ကတ်ဘုတ်အဖွဲ့နဲ့ပြည်ပြည်ဆိုင်ရာခရစ်ကတ်ကောင်စီတို့တိုင်ပင်ပြီး9ရက်ကြာမဲ့အားကစားပွဲကိုဖျက်လိုက်တာဖြစ်ပါတယ်။